အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့မေလ22ရက်စနေနေ့ကကျင်းပတဲ့ဆန္ဒပြတောင်းဆိုပွဲမှာအမေရိကန်ပြည်နယ်တချို့ကမြန်မာနိုင်ငံသားတွေလာရောက်ပူးပေါင်းပြီးမြန်မာတန်ယုံစစ်တန်ယုံနဲ့အမေရိကန်သမ္မတအီမီရော်ရှေ့တို့မှစူဝေးဆန္ဒပြခဲ့ကြတာပါ NUG ဂျာကာလာအစိုးရကိုအမေရိကန်အစိုးရကအတိအမှတ်ပြုလာအောင်သူတို့အနေနဲ့ကြိုးပမ်းနေကြောင်းဆန္ဒပြပွဲမှာပါတဲ့မေရီလန်းပြည်နယ်ကမြန်မာအရေးတကြွလှုပ်ရှားသူဒေါ်မြတ်ရင်ချောကပြောပါတယ်
အာဒီနေ့ကတော့ကျမတို့NUG ထောက်ခံပွဲပေါ့နော်အဲ့လိုမျိုးဆိုပြီးတော့အမေရိကန်နိုင်ငံသားရှိတယ်ဟိုတခြားအဝေးအစ်တေးတွေလည်းလာရောက်ပြီးတော့ဒီမှာဝါရှင်တန် DC မှာစာနာထူပေါ်တောင်းဆိုကြတာဖြစ်ပါတယ်သမရဂျိုးဘိုင်ဒန်အမေနဲ့ NUG အစိုးရကိုထောက်ခံဖို့အတိအမှတ်ပြုပေးဖို့ပေါ့နော်အဓိကတောင်းဆိုတာဖြစ်ပါတယ်အခုချိန်မှာတော့များသောအားဖြင့်ကျမတို့တိတလောက်ကသူတို့ရဲ့ response တွေလည်းကောင်းပါတယ်ကျမတို့ conference နဲ့အညီဆိုင်ရတဲ့အခါမှာသူတို့ပြန်နေသူတို့လည်းဒါကိုလေးထားပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ response တွေကျမတို့အရင်ကာလတွေအားဖြင့်ဒီကာလမှာရရှိရဲဒါကြောင့်မို့ကျမတို့အားကျက်တယ်ရလက်ကတော့ဆုံးဖြတ်တဲ့သူတွေအပိုင်းမှာ
Washington DC ကဆန္ဒပြပွဲမှာမိသားစုနဲ့အတူပါဝင်ဆင်နွှဲနေတဲ့ New York မြို့ကဦးမိုးချန်းကလည်းNUG အစိုးရကိုဒီအချိန်မှာသူတို့ဘာကြောင့်ထောက်ခံမှုပြရတယ်လဲဆိုတာကိုရှင်းပြပါတယ
်အဓိကကျွန်တော်တို့က2020ရွေးကောက်ပွဲရလဒ်ပေါ်မှာမူတည်ပြီးတော့မှပြည်သူတို့ရွေးချယ်တင်ပြထားတဲ့အစိုးရကိုကျွန်တော်တို့မှဟိုဝိုင်းဝန်းပေးရမယ်တာဝန်ရှိတယ်ပေါ့ဗျာဆိုတော့ဒီစစ်ကောင်စီကတော့ဟိုเนาะအခုလိုမျိုးမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုဟိုဖျက်သိမ်းမယ်ဆိုတဲ့အနေထားဆိုတဲ့ဟာကျွန်တော်တို့ကအစိုးဆုံးအထိသူတို့လုံနိုင်တယ်ဆိုတာစဉ်းစားထားပြီးသားပေါ့เนาะဆိုတော့ဒီကိစ္စမပြီးမချင်းကတော့ပြည်သူလူထုကတော့တော်လန်နေပါပဲရုန်းကန်နေပါပဲပြည်သူလူထုကတော့ပြန်ပြီးတော့ခုခံနေပါပဲ
Massachusetts ပြည်နယ်ကနေမိုင်ပေါင်း430ကျော်ခီးကိုကားမောင်းလာပြီး Washington DC ကဆန္ဒပြပွဲမှာပူးပေါင်းလှုပ်ရှားခဲ့သူ Boston မြို့ The Bay စစ်ကြောင်းတွေကစန်တိုင်းသားဆိုင်းလူကျော်ကတော့ DC မှာဆန္ဒလာပြရတဲ့အကြောင်းကိုပြောပါတယ
်ဟောကျွန်တော်တို့ Boston နေတာပထမဦးဆုံးပေါ်ဆန်စစ်ကြောင်းဆိုပြီးတော့ကျွန်တော်လာပြီးတော့ဝါရှင်တန်မှာကျွန်တော်တို့ရဲ့88တောင်းရဲဘော်ကြီးအကုန်လုံးဦးဆောင်ပြီးတော့လုပ်တဲ့အပွဲကိုကျွန်တော်တို့တိုင်းသားပေါင်းစုံလာပြီးတော့ကျွန်တော်လာပြီးပူးပေါင်းပါတယ်အဓိကကျွန်တော်တို့ရည်ရချက်ကကျွန်တော်လာရချင်းအကြောင်းရင်းက NUG government ကိုကျွန်တော်တို့ကအပြည့်အဝထောက်ခံပါတယ်ဆိုတဲ့အကြောင်းပြည်တွင်းမှာတိုက်ပွဲဝင်တဲ့ရဲဘော်တွေကျွန်တော်တို့ရဲ့ပြည်တွင်းနဲ့တကားတဲ့ရှိတယ်ဆိုတဲ့အကြောင်းကျွန်တော်လာပြီးအင်အားပြတယ်အားပေးထောက်ခံတယ
်အမေရိကန်ပြည်ထောင်စုမှလိုပဲကနေဒါနိုင်ငံမှာလည်းမြန်မာနဲ့တိုင်းသားတွေစုဝေးပြီးဗန်ကူးဗားမြို့လေကပြည်သူစာကြည့်တိုက်ရှိမှာစူဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါတဲ့မြန်မာရေးလှုပ်ရှားသူကိုကျော်စရပြောတာက
ကျွန်တော်တို့ကအဓိကတော့ NUG အစိုးရကိုကျွန်တော်တို့လုံးဝပြီးွားထောက်ခံနေပါတယ် NUG အစိုးရရဲ့လက်အောက်မှာသူရဲ့ညွန်ကြားမှုအတိုင်းကျွန်တော်တို့ကြားရခန့်ခံရနေတော့ပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်အသင့်ဖြစ်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒီဗန်ကူးဗားရောက်မြန်မာမိသားစုတွေနဲ့အသင့်ဖြစ်တဲ့ generation ဆက်ဟိုအကလုံးပေါင်းပြီးတော့ every 2 weeks မှာကျွန်တော်တို့နေရာတကာမှာဆန္ဒထုတ်ပေါ်နေချင်းဖြစ်ပါတယ
်အလားတူဥရောပတိုက်တွေကဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းစနေနေ့ကမြန်မာတန်ယုံရှိဆန္ဒပြခဲ့ကြတယ်လို့ကိုရိုင်းပါဝင်သူကိုမင်းဟင်းကပြောပါတယ
်ကျွန်တော်တို့ဒီနေ့စစ်ကောင်စီရဲ့မြန်မာတန်ယုံရှိမှာ3နိုင်ခွဲနဲ့4နိုင်ခွဲအတွင်းမှာဆန္ဒပြခဲ့ပါတယ်ကျွန်တော်တို့ဒီမှာအမေစုလွတ်မြောက်ရေးဒီမတရားဖမ်းဆီးခံပြည်သူတွေနဲ့ကျောင်းသားတွေဖမ်းဆီးခံရတာတွေကိုလွတ်မြောက်ရေးအတွက်ကိုတောင်းဆိုခဲ့တယ်။သူတို့ပြင်လန်ဒန်မှာရှိတဲ့တန်ယုံကဟိုအသိခံရတဲ့အတွက်ပြည်သူတွေကိုပြန်ပေးဆိုတဲ့စကားတွေနဲ့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
။ဥရောပတိုင်းတွေကနယ်သာလန်နိုင်ငံရောက်မြန်မာတွေကတော့မြန်မာနိုင်ငံကတိုင်းသားဒေသတချို့မှာ no fly zone အဖြစ်တတ်မှတ်လာစေရေးနိုင်ငံတကာကိုတိုက်တွန်းတဲ့လှုပ်ရှားမှုလုပ်နေကြတယ်လို့ Amsterdam မြို့ကကိုထွန်းတောင်းကပြောပါတယ
်။ပြည်တွင်းစစ်မှာအဖြစ်ဖြစ်တဲ့သူတို့လင်းဒီဒီဒုံးကြီးမစ်ဆယ်တုံးပိုင်ဝင်မရှိဘူးသို့တော်သူတို့တုံးတယ်သို့တော်သူတို့ကအပြည့်မဲ့တဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဒုံးကြီးနဲ့ထုတယ်လင်းရင်နဲ့ပစ်တယ်အဲ့ဒါအတွက်ကျွန်တော်တို့တောင်းဆိုတာဘာလို့တော့ကျွန်တော်အဝေးမှာရောက်နေပြီမဲ့လဲကျွန်တော်တို့ခံစားရတယ
်အရှေ့အာရှဒေသဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့မြန်မာပြည်တွင်းလိုအပ်နေသူတွေထံကူညီထောက်ပံ့တဲ့ရန်ပုံငွေစုဆောင်းပေးဖို့လှူဒါန်းမှုတွေကိုဒီအပိုင်းတွင်လှုပ်ဆောင်နေတာတွေ့ရပါတယ်ခင်ဗျာ